စာပေအကြောင်းပြောတာဆိုတာအတော်လေးကြားမိတယ်လို့ထင်ပါတယ်။ကလေးစာပေဖွံ့ဖြိုးရေးလုပ်ဖို့သတိရှိနေကြတာသိကြပါတယ်။ဒါပေမဲ့လက်တွေ့ဆောင်ရွက်တဲ့အခါမှာတော့ထိထိရောက်ရောက်ဖြစ်လာတယ်မထင်ပါဘူး။ဆရာကြီးမင်းသူဝန်တို့ဆရာတင်မိုးတို့လိုဆရာကြီးတွေရဲ့နောက်မှာကလေးတွေနှုတ်ပြားမှာတင်းနေတဲ့ကြပြားရဲ့လို့များများဆဆကြားမိတယ်မထင်ပါဘူး။နောက်ပြီးကလေးတွေနှုတ်ပြားရောက်ဖို့ဆိုတာကကြပြားထက်တချင်းကတာသွားမယ်ဆိုတာဆွေးနွေးသံမကြားမိပါဘူး။ဂီတနဲ့တွဲနေရင်တချင်းကကလေးလူကြီးနှုတ်ဆွဲလွယ်တာအမှန်ပါပဲ။အမေရိကပြည်ထောင်စုအော်ရီဂွန်ပြည်နယ်ပေါ်တလန်မြို့ကကလေးလေးတွေအတွက်ဂီတအတန်းကိုအခွင့်သင့်လို့ဒီနေ့ရောက်သွားတဲ့အခါမြမကလေးတွေအတွက်ကလေးသချင်းတွေစီပင်စေခြင်းစိတ်ပိုထက်တန်မိပါတယ်။ကလေးဂီတသင်တန်းကစိတ်ဝင်စားစရာကောင်းပါတယ်။သင်တန်းကခရီးယန်ဘုရားကျောင်းတစ်ကျောင်းမှာပါ။ခရီးယန်ဘုရားကျောင်းဆိုပေမဲ့သင်တန်းကပြီးသွားတယ်ဘာသာရေးတရားဟောတန်ရေလို့တလုံးတစ်ပါးရမှမကြားလိုက်ရပါဘူး။တနာရီတန်းဟာဘယ်လိုကဘယ်လိုပြီးသွားမှန်းမသိလိုက်ရပါဘူး။သင်တန်းကိုလဲကြည့်ပါအောင်လာတက်တဲ့ကလေးကအယောက်20လောက်ကလေးကသာ20ကလေးကိုအကြောင်းပြုပါလာတဲ့ပြိသက်ကအများသာတချို့ကအမေနဲ့လားတချို့ကအဖေရောအမေရောတချို့ကအဖိုးအဖွားနဲ့လားရာဒီတို့ပြိသက်ကဘင်းနေပါမလဲဒါပေမဲ့ဆရာမကတယောက်ထဲတယောက်ထဲဆိုပြီးမြင်တကင်းဆရာမသူ့အလုပ်သူတကင်းနိုင်တဲ့ဆရာမဒီပြိသက်သူ့နောက်ကိုလူလူလားလားပါလာအောင်ဂီတအားအစိုးအားလှုပ်ရှားမှုအားနဲ့ဆွဲသွားလိုက်တာများအဖိုးအဖွားတွေကအစအငိမ့်မနေရစိုးသွားတဲ့တချင်းအတိတ်ပဲအလိုက်တယုတ်ဆောင်ရင်လှုပ်လိုက်ရှားလိုက်ခုံလိုက်ပေါက်လိုက်နေကလေးတွေတင်မဟုတ်လူကြီးတွေပါတက်ကြွလန်းဆန်းလို့ဒါနဲ့ကလေးဆိုလို့ပြောရပါအောင်မင်းကလေးတွေကအရွယ်ဆုံး၄၅၆လအရွယ်က၃၄နှစ်သားအထိပေါ့ဒီတော့မေးစရာရှိလာပါတယ်၄၅၆လအရွယ်ကလေးတွေကဘလူလူများဂီတကိုခံစားတတ်မလဲဆိုတဲ့မိကွန်းပေါ့ဒီမိကွန်းအဖေကသင်တန်းအဖွဲ့ဘလူတွေးခေါ်စဉ်းစားတယ်လဲဆိုတာသိရရင်ရှင်းသွားမှာပါတင်နန်းအဖွဲကသူတို့အခြေခံအတွေးခေါ်လေးရက်ကိုပြောထားပါတယ်။တစ်ကတော့ကလေးတိုင်းဟာဂီတကြိုက်တယ်ဆိုတဲ့ခံယူချက်။ဒါကရှင်းစရာညင်းစရာမလိုတဲ့အတွေးခေါ်ပါ။နန်းတော်ရဲမှာအေဂျင်တို့နတော်သွင်းတို့ထုံငှခဲ့တာကြည့်ပေါ့။တာမန်ပြည်သူတွေကြားမှာအိုအိုအေးတို့မိထီလာကန်တော်အောက်ကဖောက်ကောက်ခဲ့ပါတို့ပြန့်နှံ့ခဲ့တာကြည့်ပေါ့။ဒုတိယသဘောထားကကလေးတိုင်းကတချင်းဆူနိုင်တယ်ဆိုတဲ့အချက်ဒါကလည်းရှင်းပါတယ်။ဘာရဲ့မဟုတ်ဖဲနေတော့ကလေးရီကတချင်းဆူသလိုလိုဘာလိုလိုအတန်တွေလုတာကြားဘူးကြမှာပေါ့။နောက်သဘောထားတစ်ရက်ကလူကြီးမိဘတွေကလေးကိုထိမ့်သိမ့်သူတွေကဥဆောင်ပေးရင်ကလေးရီရဲ့ဂီတအရေးသွေးဟာတက်ကိုတက်လာမယ်ဆိုတဲ့အချက်ပါပဲ။ဒါကြောင့်အတန်းထဲမှာအသက်ကြီးတဲ့ကလေးတွေနဲ့အတူပါလာတဲ့လူကြီးမိဘတွေများလေကလေးတွေကအတုခိုးမြန်ပြီးအတက်မြန်လေဖြစ်တော့တာပေါ့စရုဒ္ဓသဘောထားကတော့ကစားခုံစားရင်တချင်းတိုင်မြန်မြန်ကြားရင်တင်ရရင်ကလေးတွေရဲ့ဂီတအရေးသွေးဟာမြန်မြန်ဖွံ့ဖြိုးတယ်ဆိုတဲ့အချက်ပေါ့ဒါကြောင့်လေဒီအဖွဲ့ရဲ့တနာရီအတွင်းမှာဂီတသံဖြိုင်းဖြိုင်းတချင်းသံပြိုင်ပြိုင်အလှူရှားတွေကမြိုင်မြိုင်ကြားနေမြင်နေရတာပေါ့ကဲတင်ပေးနေတာကကလေးတွေကိုကလေးတွေလိုက်ဆိုစီခြင်းလို့တင်ပေးနေတာဒီလိုပြိတက်ကိုဒီလိုရည်ရွယ်ချက်နဲ့တင်ပေးနေပါပြီတဲ့ကလေးတချင်းကဘလို့တချင်းမျိုးဖြစ်တင်ပါတယ်လေဒီမှာတော့အတန်းတွေကတချင်းတချို့ကိုဥပမာဆောင်ရင်အချက်တချို့ကိုအစီရင်ခံပါရစေနံပါတ်1ကလွယ်တာကလေးတွေသူ့လူမှုပတ်ဝန်းကျင်မှာနေတတူဝကြားနေရတဲ့ဇကားကြားနေရတဲ့အတန်းတွေကိုတချင်းနဲ့မှာတုံးတာဒီနေ့ရောက်သွားတဲ့အတန်းတွေမှာစကြရတာကနှုတ်ဆက်တဲ့ဇကားသူတို့ဘာသာစကားမှာတော့ hello တွေ့ရတာဝမ်းသာပါတယ်ဆိုတာတွေ့ရင်ပြောနေကြပေါ့အဲ့ဒီအတန်းနားထောင်ကြည့်ပါဦhello ဆိုရာရဲ့နောက်မှာအတန်းကိုလာတဲ့ကလေးတွေကလေးမိဘတွေရဲ့နာမည်ကိုဖြည့်ဖြည့်ပြီးဆိုသွားလိုက်တာများကဲမตายရပေဘူးလားမရင်ကျေးပေဘူးလားမြမမလည်းမင်္ဂလာပါနေကောင်းရဲ့လားဘသူဘဝဆိုတဲ့စာသားတူတူလေးနဲ့တချင်းဖန်တီးပေးရင်မသင့်ပေဘူးလား နံပါတ်2ကနေ့စဉ်ပြောစကားသုံးတာသူတို့ဆိုသွားတဲ့တချင်းလေးတွေမှာခန်းကြီးနန်းကြီးစာတန်ပြေတန်ဆိုလို့တလုံးတစ်ပါးရာမှမပါပါဘူးနေ့စဉ်အပြောများတဲ့စကားတွေပဲသုံးတာပါဒါကိုတွေ့တော့ပထမတန်းဒုတိယတန်းမှာရွေတွေဤတွေနှိုက်တွေနဲ့ခလီတွေပြင်းမနေကြရတာစဉ်းစားမိပါတယ်နံပါတ်3ကပြောစရာကောင်းတာတချင်းတစ်ပုဒ်ကဘောလုံးလေးလှိမ့်တန်းကစားရအောင်နဲ့ဘာသင်ခန်းစာတွေဘာဥပဒေသားတွေမှပေးဖို့တချင်းနေမှာစူးစမ်းမထားပါဘူးဒီဘောလုံးလေးလှိမ့်နေကစားရအောင်အခန်းထဲမှာလှိမ့်ရအောင်ဒါကိုပဲတချင်းလို့ဆိုကြခလေးတွေကဘောလုံးကိုတယောက်တယောက်လှိမ့်ပေးရင်ကစားကြကစားပြီးတဲ့အခါဘောလုံးလေးတွေကိုခလေးတွေကိုယ်တိုင်ချင်းထဲပြန်ထည့်ချင်းကြီးကိုတင်ရမယ့်နေရာကိုတချင်းဆိုရင်တွန်းသွားတွန်းသွားတဲ့အခါဆိုးတဲ့တခြင်းကလည်းလွန်လွယ်လေချူးချူးချူးချူးတဲ့ယထာကြီးသွားနေတဲ့အတန်ပေါ်မြမကပြားတခြင်းတွေကိုယွင်ရင်ကိုယ်ကလေးတွေပျော်စေခြင်းလိုက်တာအခုပြောပြတဲ့အချက်၃ချက်အပြင်တခြားလေးစားစရာကောင်းတဲ့အချက်တွေလည်းအများကြီးပေါ့တခြင်းတစ်ပုဒ်ကဆိုကြာကြာသမျှကလေးတွေတတဝါတွေငြင်းချမ်းကြပါစေဆိုတာကိုအထက်ထက်ဆိုထားတာငင်းကြံရေးဆိုတာကိုခလေးကလေးကချစ်တက်လာအောင်သင်ပေးနေတာသူစီမားလို့ကိုနိုင်ငံမှာခလေးတချင်းခလေးကပြားအလှပန်းတွေလန်းလန်းဆွန့်ဆွန့်ပွင့်စေခြင်းနေမိပါတယ်ရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ